ချစ်စွာသောတောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။လောကကြီးဟာမတည်ငြိမ်ဖောက်လွဲဖောက်ပြန်ဖြစ်တတ်တဲ့သဘောတရားတွေကြောင့်ဖြစ်ပျက်ပြုပြင်ပြောင်းလဲနေတဲ့လောကမှာနေထိုင်အသက်ရှင်ကြရတဲ့အခါနေတတ်အောင်နေနိုင်ပါမှဖြစ်ပါမယ်။တကယ်လို့မနေတတ်ဘူးဆိုရင်တော့တောကဖိစီးပြီးစိတ်ပင်ပန်းခြင်းဝေဒနာခံစားရနိုင်ပါတယ်။စိတ်ပျို့ကိုနှုလို့ပြောတော့စိတ်အိုရင်ခန္ဓာသွေးသားလည်းအိုမင်းရင့်လျော်လာမှာပါ။အဲဒါကြောင့်စိတ်ကိုခိုင်ခိုင်ထားနိုင်မှစိတ်တက်ကြန့်ခိုင်မှအရာရာကိုရင်ဆိုင်နိုင်မှာပါ။ဘသူမဆိုအချိန်တန်ရင်တည်ခြင်းတရားကိုရင်ဆိုင်ကြရမှာပါ။မတည်ခင်မှာကြုံတွေ့ရမယ့်အရာတွေအတွက်ဘလို့ရင်ဆိုင်နိုင်မလဲဆိုတာအရေးကြီးပါတယ်။အဲဒါကြောင့်ခုတစ်ပတ်စင်ကြင်နိုင်စရာတင်ပြခြင်းတာကတည်ကြည်သောစိတ်တော်ထားရှိခြင်းဆိုတဲ့အချက်ပါလေလူဘဝကိုစတင်လျှောက်လန်းကြပြီဆိုကြတဲ့ကရှေးနောက်ဝဲရာထက်အောက်မှာကြုံတွေ့ရမယ့်အရာတွေအတွက်ပြင်ဆင်မှုတွေပြုကြရမှာပါအဲ့ဒီပြင်ဆင်မှုဟာဘဝတစ်လျှောက်လုံးအတွက်သိပ်ပြီးအရေးကြီးပြီးအရေးပါတဲ့ကိစ္စဖြစ်ပါတယ်တပားသူတွေဘလို့ပဲထင်ပါစေမြင်ပါစေကိုယ့်ရဲ့ပြက်သားတဲ့ရက်တည်မှုတော့ရှိသင့်ပါတယ်။သမိုင်းတစ်ခေတ်ကာလများစီကကျွံဘဝရောက်နေခဲ့ရရှာတဲ့လူမျိုးတော်ကိုကဲနှုတ်ထုတ်ဆောင်ခြင်းမှာခေါင်းဆောင်နဲ့သူ့ကိုဝိုင်းပြီးအပြစ်ဖို့ကြတယ်။ဘာကြောင့်လဲဆိုရင်တော့သူတို့ရဲ့ရှေ့ခရီးမှာဆက်သွားဖို့မဖြစ်နိုင်တဲ့ပင်လေကြီးကခန်းနေတယ်။ဘေးတစ်ဖက်တစ်ချက်စီကလည်းတောင်ကဘာရံကြီးခန်းနေတယ်။နောက်ကတရှိန်တို့လိုက်လာတဲ့ရန်သူတက်ကြီးကြောင့်သွေးပြက်လောက်အောင်တုံလုံးချောက်ချားနေကြရာကဘာလို့ဒီလိုဖြစ်ရတာလဲဆိုပြီးလာမဲ့ဘေးပြေးမတွေ့ရဲလို့ရှောင်ထွက်ဖို့ကြိုးစားရာကသူတို့ခေါင်းဆောင်ကိုပြန်အပြစ်တင်ကြတာပေါ့အဲ့ဒါဟာစိတ်တဘောထားမငြိမ်းချမ်းလို့ပဲမဟုတ်ပေလားဘလို့လောက်တာလဲငါတို့ကိုတေးစေခြင်းလို့လားသူများတိုင်းပြည်မှာကြုံခံနေရတာပဲကောင်းသေးတယ်ပေါ့ဒါပေမဲ့သူတို့ထင်တယ်လို့ဒုက္ခမရောက်ပါဘူးရှိမှာကာစီးနေတဲ့ပင်လေလန်းကပွင့်လာပြီးပေါ်လာတဲ့ကုန်းကိုကြော်ဖြတ်လို့ပါလာတဲ့လူတွေအလုံးလူရယောက်ကြတုံးမှာပဲနောက်ကဒုံဆိုင်လိုက်လာမိတဲ့ရန်သူတပ်သားတွေဟာစီးဆက်သွားပြီးဖြစ်တဲ့ပင်လေရေပြင်အောက်မှာအသက်ပျောက်သွားကြရတော့တာပါပဲခရီးဦးအစကကြုံရတဲ့ဒီလိုအခက်အခဲရှိခဲ့တယ်လို့သူတို့ဝင်ရောက်နေထိုင်ဖို့နိုင်ငံတဲ့ကြိုတင်စူးစမ်းလေ့လာတဲ့ကာလမှာလဲသွားခဲ့ကြတဲ့လူအများစုကသူတို့ထက်ခန္ဓာထွားကျိုင်းသူတွေကိုမြင်ပြီးတော့ကြောက်ရွံ့ထိတ်လန့်ကြတာပေါ့အဲ့ဒီတော့အဲ့ဒီနေမြေတဲကိုဝင်လို့ဖြစ်မှဖြစ်ပါမလားဆိုပြီးစိုးရိမ်ပူပန်ကြတယ်အဲ့ဒီလူတွေတဲကနှစ်ယောက်ကပဲဖြစ်တယ်အားရစရာကြီးပဲဝင်းမဲမရောက်အရောက်သွားကြမယ်လို့အားတက်တယောပြောခဲ့တာပေါ့အဲ့ဒါကဘာကြောင့်လဲသိလားသူတို့ကိုယ်တိုင်ကရောက်ရမယ်ရရမယ်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့ယုံကြည်တဲ့စိတ်နဲ့တီကြည်တဲ့သဘောအပြည့်အဝရှိလို့ပဲပေါ့ဘဝအတ္တတာဆိုတာကစည်းရဲချမ်းသာမရွေးဒုက္ခဘေးနဲ့ကင်းဝေးမယ်လို့တော့မထင်ပါနဲ့ပျော်စရာတလက်ကြည်ကွဲစရာတဖုံကြုံရစမြဲပဲမဟုတ်ပေလားရီမောရတဲ့အချိန်ရှိသလိုငိုကြွေးရတာလည်းရှိစမြဲပဲမဟုတ်ပေလားအဲ့ဒီတော့နေတက်အောင်နေတက်ကြရတော့မယ်တခါတော့ငါပေါ့မိမသားတံမဲ့သားသမီးပေါ်ထားတဲ့မေတ္တာနဲ့ပတ်သက်လာရင်သားမွေးလို့တိမ်မိတ်ချခံရတဲ့အချိန်မှာရဲရဲရင်းရင်ပဲကလေးငယ်ကိုဖွက်ထားခဲ့ပြီးနောက်ဖွက်မထားနိုင်တဲ့အချိန်ဂမာကိုင်းနဲ့ချင်းတောင်းကိုရက်လုပ်ပြီးကိုင်းတော်ထူထူကြာရေစက်နာသွားချထားလိုက်တယ်။ဖြစ်ချင်တော့ရေချိုးဆင်းလာတဲ့ရှင်ပြင်းရဲ့သမီးတော်ကအတွေ့ခေါ်ယူလို့မွေးစားချိန်မှာမိခင်ကအထင်းတော်အနေနဲ့ပြုစုခွင့်ရခဲ့တယ်။ပြုစုချိန်မှာတီတီငိမ်ငိမ်နဲ့သူသားရဲ့ဘဝမှန်အဖြစ်မှန်ကိုပြောပြထားနိုင်ခဲ့လို့လေလူမျိုးတော်ကိုတည်တည်ငြိမ်ငြိမ်ပဲဥဆောင်သွားခဲ့ပါတယ်လူအနေနဲ့အမျက်ဒေါသထွက်ခဲ့တာရှိခဲ့ဘူးပင်မဲ့လုံသမျှတွေကိုပြပြပြင်းပြင်းလှုပ်ဆောင်ပြနိုင်ခဲ့တာဟာတည်ကြည်တဲ့စိတ်တက်အခံကြောင့်ပါပဲနောက်အဖြစ်အပျက်တစ်ခုကိုပြောပြရရင်လူတစုဟာပင်လေပြင်းကိုဖြတ်ကျော်ပေါ်လာတဲ့မုန်တိုင်းကြားလှုပ်ရှားနေတဲ့ရေပြင်မှာရင်ထိုးနေတဲ့လှေငယ်ကိုထိမ့်နေကြတော့မှပဲသူတို့ရဲ့မျက်စိရှိမှသူတို့ရဲ့ဆရာသခင်တကိုးထင်ရှားပြအိုင်ပေါ်မှာဆက်တော်ဖြန့်ဖို့အလာမှာ အထင်မှားပြီးဖုတ်တဆေကြီးလို့ထင်ကြပေမဲ့ပြည်ပြင်ကြည်လင်တဲ့အတန်ကိုကြားမှအတိဝင်လာကြတယ်။အဲ့ဒီထဲကတယောက်ကဂမူးရှုထိုးနဲ့တချိုးတဲ့ရေထဲစင်းတခင့်စီသွားမယ်အလို့ရေထဲနှစ်ချိန်ကဲပါအောင်လို့လန့်អော်လိုက်မိတာ哦အဲ့ဒါကြောင့်ချက်ချင်းပဲသူ့အရှင်သခင်ကလက်ဆန့်ကူညီဆွဲယူရင်ဘလို့ဖြစ်တာလဲဘာကြောင့်ယုံမတန်တရားဝင်ရတာလဲတီကြည်တဲ့စိတ်ရှိပါတဲ့စိတ်ငြိမ်ငြိမ်ထားပါတဲ့စူရာကိုပြောလာတော့ဘဝပြဿနာအဖြေရှာကြတဲ့အခါတုံ့လုံးမှုမရှိဖို့လူတွေဆိုတာတွေ့ရပါတယ်တီကြည်စိတ်ထားရှိနိုင်ခြင်းကအာယုံစူးစိုက်မှုကောင်းလို့ယုံမတန်တရားကင်းလို့ကြီးမားခိုင်မာပြတ်သားတဲ့ရည်မှန်းချက်ရှိတာကြောင့်ပဲလို့သိနိုင်ပါတယ်လူဘဝဇက်ခုံမှာဘဝပြဿနာအစုံစုံကိုကြုံတွေ့ရသူတွေအတွက်တက်တာစေနိုင်ဆွမ်းသူတယောက်ကိုကြည့်ပါသူဟာသခင်ယေရှုဆိုသူပါသူဘဝမှာသူ့ကိုဝိုင်းဝန်းဖန်ဆီးပြီးကြောက်ထဲတွန်းချဖို့ကြုံခဲ့ပါတယ်ဒါပေမဲ့လူအုပ်ကြတဲ့ရဲရဲရှောက်လန်းပြခဲ့တယ်အဖြေရခက်ခဲစေတဲ့အမေးပုတ်စာကိုလည်းအမေးခံခဲ့ရပေမဲ့တံပြန်မေးခွန်းနဲ့ပြက်ပြက်သားသားအဖြေပေးခဲ့တာပါပဲ။ဘသူတွေဘလို့ထင်ထင်လှုပ်တင့်တာကိုလှုပ်ပြသွားတဲ့အခါစံထားစရာကောင်းလာပါတယ်။လူဆိုတာမျိုးကတေရမာကိုကြောက်တတ်ကြပါတယ်။တချို့ကတော့ငါတိုင်းပြည်ငါလူမျိုးအတွက်တေရတာမြတ်တယ်ဆိုပြီးရဲရင်ပြက်သားတီကြည်တဲ့နှလုံးသားကိုပြရင်အသေးခံသွားကြတာကိုတခင်ယေရှုဆိုတဲ့ပုဂ္ဂိုလ်ကလည်းလူသဘောနဲ့အညီမကြခင်မှာကြုံလာရတော့မယ့်အဖြစ်ကိုကြိုတင်တွေးမြင်မိပြီးတော်တော်လေးကိုစိတ်ပင်ပန်းခဲ့ရှာပါတယ်။သူ့ရဲ့နှုတ်ကနေဒီအဖြစ်အပျက်ကိုမကြုံမတွေ့ရဘဲလွန်နိုင်ရင်လွန်သွားပါစေတော့လားလို့တောင်းထုတ်ပြောခဲ့မိတဲ့အထီးပါပဲ။နောက်ဆုံးတော့လေရှောင်လို့လွဲမရတဲ့ရင်ဆိုင်ရမယ့်ဒီအဖြစ်အတွက်လာမဲ့ပြီးပြေးတွေ့ဆိုသလိုထိတ်တိုက်ရင်ဆိုင်လိုက်ချိန်မှာအာနာဘကွက်သားတွေရဲ့လက်ခုပ်ထဲကရေလိုတွန်ကျင်တွန်မှောက်ချင်မှောက်ရောက်လိုက်တဲ့ဒုက္ခနာကျင်လာတဲ့ဝေဒနာတညာလုံးနှိပ်စက်ခံယုံမကလူတက်ကုန်းကိုတရင်တရင်ရှောက်ခဲ့ရပြီးကားစင်တင်ခံရချိန်မှာလဲကျိန်ဆူချင်းမပြုတ်အဖြစ်ကိုလွတ်တက်ခဲ့လေသူသူ့ရဲ့အဖြစ်ကိုကိုယ်တိုင်ဝင်ခံစားကြည့်မိတော့သူ့နေရာမှာငါသာဆိုရင်ဆိုတဲ့အတွေ့နဲ့အမလေးကြက်သီးမွေးညင်းလေးတွေထားလိုက်တာဒါပေမဲ့အဲ့ဒီသခင်ယေရှုကတော့တည်ငြိမ်တဲ့အနေထားပါပဲ။ကားစင်ရဲ့ခြေရင်းကသူ့မိခင်ကိုချစ်တဲ့စိတ်နဲ့နှွေးထွေးတဲ့မြတ်တာကိုပြသွားပါတယ်။တည်ကြည်တဲ့စိတ်နဲ့သူနဲ့အတူဝေဒနာခံစားနေရသူတယောက်ကိုလည်းနှစ်သိမ့်စရာကြည်နူးမှုကိုအသက်မတည်ခင်ပေးသွားနိုင်ခဲ့ပါတယ်။လောကမှာကြုံလာရမယ့်အရာတွေအတွက်တည်ကြည်တဲ့နှလုံးသားရှိကြရင်အရာရာမှာအောင်မြင်နိုင်မယ်ဆိုတာကိုမြစ်တာနဲ့ဖော်ပြလိုက်ရပါတယ်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ
။လောကကဘာကြီးထဲမှာမွေးဖွားလာလူတွေများစွာကဘာဦးရစအာဒံအေဝါဆန်ွယ်တွေပဲ။ချစ်ပြဲကြုံသမျှတိုင်းကိုရှင်ပြန်စဉ်းစားလိုက်တဲ့အခါသူအားလုံးဟာမြည်မောင်မာပဲ Today သခင်ပြတွေ့တာရင်ဖျားမဲ့အလိုဆုံးရာဟာကျင်နာခြင်းရစာချစ်ချင်းနဲ့တူနာတွေပဲတနေ့တော့ခံစားရမယ်ကဲတင်ခြင်းရဲ့ဖို့ခါတွေတွေ့သူအားလုံးဟာမိကိုမောင်မာပဲThank you.
ကြားခဲ့ရတဲ့အစီအစဉ်